in Burmese.
ငါညာရီကမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ1ရက်6日ညနေခင်းမြန်မာဘာသာအစည်းအဝေးလေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအစည်းအဝေးမူကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့မနေ့ကကျင်းပတဲ့စကားစစ်ထိုးပွဲမှာတော့ဒုသမ္မတအောင်ဂျိုးဘိုင်ဒန်နဲ့ကျန်ကိုစလီအပြန်အလှန်ထိုးနှက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်ကြက်တန်းနဲ့ပတ်သက်လို့စိုးရိမ်ရောင်းတဲ့ရရှိပြည်နယ်နဲ့ဝမ်ဝမ်ဂျိုးဘိုင်တွားကြဖို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကအာဆီယံညီလာခံတွေအတွင်းမှာတိုက်တွန်းသွားပါတယ်။ဆက်ရဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်ထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအခမ်းအနားနဲ့ပတ်သက်လို့ဒီကနေ့လွှတ်တော်မှာဆွေးနွေးခဲ့ကြတာမှာတော့
ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်မှသာဘိုးချုပ်ကံမှုကိုချိုးချနိုင်မှာဖြစ်ပြီးပြည်ထောင်စုနဲ့ပြည်နယ်အကြားမှာလုတ်ပိုင်ခွင့်အာဏာဖွဲ့ဝေကျင့်
တဲ့ခိုင်မျိုးသားပါတီကဥဖေသန်းပြောသွားတာဖြစ်ပါတယ်ဒီကြောင့်ကိုမကြခင်မှာနားဆင်ရပါပါဒါပြင်ကုလသမဂ္ဂဝန်ထမ်းတွေနဲ့ထိုင်းမြန်မာအစိုးရတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကအဖွဲ့အစည်းတွေကိုတွားရောက်လည်လာခဲ့တဲ့အကြောင်းအပါဝင်မင်းညားကအမေရိကန်ပြည်ထောင်စုမှာပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမရလောင်းဖြစ်ဖို့ဝန်ယူခံကြမဲ့ကိုယ်စားလောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်နဲ့ကိုစော်ဝဲလိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တဲ့ရှီရန်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပါတီရင်းကပြန်ဖက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးပွဲတွင်အပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင်းမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုသွားတာပါ။ဒါမှလည်းပြန်ဖက်အမျိုးသမီးကိုယ်စားလှယ်ကမလာဟဲရစ်ဒီသတင်းပတ်ထည်အစုပြုခဲ့တဲ့ကျမ်းမာရေးဆက်ရှောက်မှုအစီအစဉ်ဟာရှုပ်ထွေးတယ်လို့ယူဆကြောင်းဒုသမ္မတဟောင်းကပြောဆိုရမှာတော့စကားစစ်ထိုးပွဲတွင်သူ့ဘေးမှာရှိနေတဲ့ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ် Harris ကဖတ်မကြည့်လို့နားမလည်တာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ထက်လွတ်တော်အမတ် Harris နဲ့သမ္မတလောင်းရွေးပွဲမှာရှေ့ရန်ရောက်နေတဲ့ကိုယ်စားတချို့ကလိုလားနေတယ်လို့အစိုးရကကျမ်းမာရေးဆက်ရှောက်မှုစနစ်ကိုကင်တွယ်မဲ့အစီအစဉ်တွေကိုတော့ဒုသမ္မတဟောင်းကဆန့်ကျင်ထားပြီးသမ္မတဟောင်း Barack Obama လက်ထက်ကဥပမာကဲလို့ထင်ရှားတဲ့ဖုန်းတော်တတဲ့ကျမ်းမာရေးဆက်ရှောက်မှုစနစ်ကိုပုံမူကောင်းမွန်အောင်ပြင်ဆင်ပြီးကျင့်သုံးရေးကိုဒုသမ္မတဟောင်းကထောက်ခံထားတာပါစကားစစ်ထိုးပွဲမှာပါဝင်ခဲ့သူ New Jersey ပြည်နယ် New York မြို့တော်ဝင်ဟောင်း American နယ်ပွား African နယ်ပွား American နိုင်ငံသားထက်လွတ်တော်မှ Cory Booker ကလည်းလူမဲ့အများအပြားမတရားအေးအေးခံခဲ့ရတဲ့1994ခုနှစ်ကရာဇဝတ်မှုတပ်ဖြတ်ရေးဥပဒေချမှတ်ရမှာဒုသမ္မတဟောင်းကထောက်ခံမှုပေးခဲ့တာကိုလည်းထိုးနဲ့ဝေဖန်သွားခဲ့ပါတယ်
အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်အမေရိကန်ပြည်ထောင်စုကတန်ခတ်ရေးယူလိုက်တဲ့ကိစ္စဟာကလေးဆန်တဲ့လို့ရဖြစ်ကြောင်းအီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။ကြိုတင်ကန့်သက်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလို့ကြောင်းပြောဆိုနေပေမဲ့သူတို့နိုင်ငံရဲ့ဝန်ကြီးကိုတော့တန်ခတ်ရေးယူလိုက်တယ်လို့ရုတ်တံကတစင်ပြောကြားတဲ့မင်းကွန်းထဲမှာအီရန်သမ္မတကထည့်သွင်းပြောကြားခဲ့တာပါ။အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်အပေါ်အရေးယူတန်ခတ်မှုဟာလို့ရလို့စင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးအကဲအရှိတူကပြောပါတယ်။ဝန်ကြီးဇာရက်ဖာအမေရိကန်ဗန္ဒိုင်းဝန်ကြီးဌာနကအထူးပြစ်မှတ်ထားရေးယူထားတဲ့နိုင်ငံသားတွေနဲ့ပိတ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေစီးရင်တဲ့မကြသေးခင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမေနီရဲ့ကိုစားဒါမှမဟုတ်ကိုစားအသွင်လှုပ်ဆောင်နေတယ်လို့ရေးယူတန်ခတ်မှုချမှတ်တဲ့သမ္မတရဲ့အမိန့်စာထဲမှာဆွဆွဲထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယုတ်ကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြီးပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။သူအနေနဲ့အီရန်နိုင်ငံရဲ့ပြင်ပမှာအကျိုးစီးပွားနဲ့ပိုင်ဆိုင်မှုရှိမနေတဲ့အတွက်အမေရိကန်ရဲ့တန်ခတ်ရေးယူမှုကသူနဲ့သူ့မိသားစုပေါ်အကျိုးသက်ရောက်မှုမရှိဘူးလို့ဝန်ကြီးဇာရစ်ကအလင်းမြန်တုံ့ပြန်ပြောဆိုခဲ့ပါတယ
်။မြောက်ကိုရီးယားရဲ့နောက်ဆုံးကြေမစ်ဆိုင်းတုံးစမ်းသပ်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ကြားဂရုပြုထားတာတွေကိုချိုးဖောက်ရမယောက်ကြောင်းအမေရိကန်မြူတန်လုံခြုံရေးအချံပိပုဂ္ဂိုလ်ဂျွန်ဘော်ဒန်ကပြောလိုက်ပါတယ်။တချင်းပြပထိန်တဲ့မစ်ဆိုင်းတုံးတွေနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားသဘောတူထားတာတွေကိုအခုနောက်ဆုံးဆက်သက်မှုတွေကချိုးဖောက်ရမရောက်တဲ့အကြောင်း Fox သတင်းဌာနနဲ့မင်းမြန်ငံတွေမနေ့ကပဲပြောလိုက်တာပါ။ဒါပေမဲ့လက်တွေ့ကျတဲ့တန်တမာရေးဆွေးနွေးမှုတွေ၊နျူကလ িয়ার ကင်းရှင်ရေးအလုပ်ဖွဲ့ဆွေးနွေးမှုတွေဘယ်အချိန်ဆက်နိုင်မလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကဇွန်လ30ရက်နေ့မှာတော့ အစင်းသက်ရှိတဲ့အကြောင်းပြောဆိုထားတဲ့အတွက်အမေရိကန်ဘက်ကစောင့်ဆိုင်းနေတယ်လို့လည်းအမျိုးသားလူညီအကြံပေးပုဂ္ဂိုလ်ပေါ်တန်ကပြောခဲ့တာပါနျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေချိန်မှာမြောက်ကိုရီးယားကမနေ့တော့ကပဲတာလို့ဖြစ်မစိုင်းတုံးနဲ့ဆင်ပြစ်လုပ်ခဲ့တာပါအချိန်ပိုင်းစစ်ကမ်းမြေဖြစ်တဲ့ဝန်ဆောင်ကနေပြစ်လုပ်လိုက်တဲ့မစိုင်းတုံးတွေဟာအကွာဝေးကီလိုမီတာ
အမေရိကန်ကနေစစ်နေဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တဲ့ပူးတွဲစီလေးချင်းမဲ့အစီအစဉ်လေးပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်ခဲ့တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကပြောဆိုထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာအာဆီယံထိပ်သီးဆွေးဝါတွက်ဖို့ထိုင်းနိုင်ငံကိုရောက်နေပါတယ်မြောက်ကိုရီးယားကပဲထင်းတာဒုံးကျည်စမ်းသပ်ပြစ်လုပ်ပြီးနိုင်ပိုင်းအကြာမ American ASEAN ဆွေးနွေးပွဲကိုဘန်ကောက်မြို့မှာအင်ရှင်အဖြစ်လက်ခံကျင်းပခဲ့ပြီး Indo-Pacific ဒေသအတွင်းလုံခြုံရေးငြိမ်းချမ်းရေးနဲ့တာယာဝါပြောမှုတို့ကိုအစည်းအဝေးတက်လာတဲ့ ASEAN ဝန်ကြီးအတော်များများကလိုလားကြောင်းပြောပါတယ်အမေရိကန်နဲ့အာဆီယံကြားဆယ်စုနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တန်တပန်ဆက်ဆံရေးမှာတူးနဲ့တူအချုပ်အခြာအာဏာတည်ရှိမှုကိုလေးစားသမှုပြုတဲ့လမ်းညွှန်မှုအောက်မှာရပ်တည်လာခဲ့ကြသလိုတရားဥပဒေစိုးမိုးရေးလူအခွင့်အရေးနဲ့ရေရှည်တည်တံ့နဲ့စီးပွားဖွံ့ဖြိုးတိုးတက်မှုရရှိရေးအတွက်အပြန်အလှန်တနေထံပြုထားကြောင်းဝန်ကြီးပွန်ပယိုကအဖွဲ့မင်းကွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့ဘယ်နိုင်ငံဘက်ကရပ်တည်မလဲဆိုတာမေးခွန်းမထုတ်ခဲ့ဘူးကြောင်းဒေတာရင်းအပြန်နေကြတဲ့တရုတ်နဲ့အမေရိကန်တို့ကြားဘက်လိုက်ရပ်တည်ရေးအခက်တွေ့နေကြတဲ့အာဆီယံနိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကိုယဉ်ကျေးပြီးပြောကြားခဲ့ပါတယ်ဒေတာတွင်အမေရိကန်ရဲ့စီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေနဲ့ဆိုင်တဲ့အစည်းအဝေးမှာလည်းဝန်ကြီးပွန်ပေယိုကအမှာစကားပြောကြားဖို့ရှိပါတယ်
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာတန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းနဲ့ရေရှည်ပြည်လည်းနဲ့ဝိုင်းဝန်းကြိုးပမ်းကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကရှစ်တော်ရှစ်နိုင်ငံများတင်အာဆီယံနဲ့ဆက်ဆက်စီးပွားရေးကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
။ We are also concerned about the situation in Rakhine State. We are committed to working with Myanmar.
ဒီကိပိနေကချင်းနေပေါ်ဆိုရင်ကြောင်းပြဿနာအတွက်ရရှိဖြစ်ရှာနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကျူးပန်းသွားဖို့ဆုံးဖြတ်ထားကြောင်းလည်းနိုင်ငံခြားဝန်ကြီးမရစ်ပိန်ကပြောဆိုထားတာပါအာဆီယံအစည်းအဝေးပွဲတွေအတွင်းမှာတော့ရခိုင်ပြည်နယ်ကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိုင်းနယ်ချီရွန်ဂျာတွေနေရပြောင်းလဲရေးတိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်မြန်မာဆွေကတော့ရွန်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါအာဆီယံဆွေးနွေးပွဲလေးကိုတက်ရောက်နေတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဟာလည်းတန်တမာနေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားလှယ်အဖွဲ့မကြသေးရင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားတာတွေရှိတဲ့အကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ကတ္တမကဆိုင်ရာအမေရိကန်တာမကြည့်ဖြစ်ခန့်အဖို့တမရဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းထားသူကိုအထက်လူတော်ကအတည်ပြုပေးလိုက်ပါပြီ။ Republican Party အတွက်ကာလရှည်ကြာငွေကြေးလူဒန်းနေခဲ့တဲ့ Kentucky ပြည်နယ်က Kelly Craver လက်ရှိမှာကနေဒါဆိုင်ရာအမေရိကန်တာမကြည့်ဖြစ်တာဝန်ထမ်းဆောင်နေတာပါ။သူကို Republican အမတ်အားလုံးနဲ့ Democrat အမတ်၅ဦးတို့ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ34မဲတို့နဲ့အတည်ပြုပေးလိုက်ကြတာပါ။တမရထရန့်ရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအနားယူသွားခဲ့တဲ့ Nikki Haley ရဲ့နေရာမှာကရက်ဖ်ကအစားထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။သူမအနေနဲ့နိုင်ငံရေးအတွေ့အကြုံနဲ့တဲ့အတွက်ဆိုပြီးဒီမိုကရက်အများစုကကန့်ကွက်ခဲ့ကြပါတယ်။သူမရဲ့ပြောပြချက်တွေအရလက်ရှိတာဝန်ထမ်းဆောင်နေတဲ့ယာရုကနေရက်ပေါင်း300ပြက်ကွက်နေတာကိုတွေ့ရကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဒုတိယဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမပေါ့မန်နန်ဒက်စ်ကပြီးခဲ့တဲ့လအတွင်းပြုလုပ်ခဲ့တဲ့သူမကိုအတည်ပြုရေးကြားနာမှုအတွင်းမှာပြောကြားခဲ့ပါတယ်။ကရက်ဖ်ဟာအမေရိကန်ကကြောင်မီးသွေးထုတ်တဲ့ကုမ္ပဏီအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Alliance Success Partners ကုမ္ပဏီအကြီးအကဲ Joe Craft ရဲ့ဇနီးဖြစ်တာကြောင့်သူမအနေနဲ့အကျိုးစီးပွားပြိပခဖြစ်လာမှာကိုဒီမိုကရက်တီဘက်ကစိုးရိမ်ကြောင်းပြောကြပါတယ်
။ Hormuz ရေလကြားရေချောင်းတော်လာမှုတွေကိုနိုင်ငံတကာအစီအစဉ်နဲ့အကာအကွယ်ပေးသွားဖို့ American ရဲ့တိုက်တွန်းချက်ကို Germany နိုင်ငံကပယ်ချလိုက်ပါတယ်။ကမ္ဘာရေနဲ့တင်ပို့မှုတွေရဲ့ ၅ဘုံတဘုံလောက်ကိုနိုင်ငံတကာကရင်းနှီးတင်တမိုးတွေနဲ့တဲဆောင်ဖြတ်တန်းနေတဲ့ကျင်းမြောင်းနယ်ရေလက်ချားကိုလုံခြုံအောင်နိုင်ငံတကာစီစဉ်တဲ့ကာကွယ်ဖို့ပြင်သစ်ဗြိတိန်တို့နဲ့အတူဂျာမနီနိုင်ငံလည်းပါဝင်ရေးအမေရိကန်ကတိုက်ထွန်းထားတာပါ။ဂျာမန်နိုင်ငံချဲဝင်ကြီးဟေကိုမက်စ်ကတော့ရေလက်ချားကဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုလွတ်လွတ်လပ်သွားလာနိုင်အောင်ဖွင့်ထားဖို့တင်းမာမှုတွေလျှော့ချနိုင်အောင်ယုံကြည်မှုတည်ဆောက်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီရီတဲ့တဏမယင်းနီလန်းနဲ့သာဖြစ်ရှင်းရမှာဖြစ်ပြီးစင့်ရင်အားနဲ့သာဖြစ်ရှင်းနိုင်မယ်လို့ဘလိုလူမျိုးကလေးနဲ့ယုံကြည်နေတယ်လဲဆိုတော့သူမသိဘူးလို့လည်းဂျာမန်နိုင်ငံရဲ့ဝန်ကြီးကမှတ်ချက်ပေးပြောဆိုလိုက်ကြပါရေလက်ချားတီထမှာအဝေးထိန်ဒရုန်းယာဉ်တွေကိုပစ်ချခဲ့တယ်ဆိုပြီးအမေရိကန်နဲ့အီရန်တို့ကအပြန်အလှန်ပြောဆိုမှုတွေနဲ့တူမကြာခင်သတင်းပတ်တွေအတွင်းအရှေ့လေဘန်ဒေသမှာတင်းမာမှုတွေလည်းကြီးထွားလာနေတာဖြစ်ပါတယ်ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံကိုရေနံတွေတရားမဝင်တင်ပို့ရဲလို့မတင်ကားတဲ့အီရန်ရေနံတွေတင်ပို့တဲ့စင်းကိုလည်းဗြိတိန်ကဂျီဘရော်လာတာဒေသနီးဖမ်းဆီးခဲ့တာပါအီရန်တော်လှန်ရေးပြည်ဆောင်တပ်ကလည်းလက်တုံပြန်တဲ့အနေနဲ့ရေလက်ချမ်းမှာဗြိတိန်လန်ဒင်ရေနံတင်တင်မောတစင်းကိုဖမ်းဆီးခဲ့တာဖြစ်ပါတယ်
။အခရာဖွဲ့ကောင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့တားဟာအမေရိကန်တွေကိုကြီးထောက်ပံ့ပေးနေတဲ့အကြမ်းဖက်နေနေတဲ့စစ်စင်ရေးအတွင်းတေဆုံသွားပဲရှိကြောင်းသတင်းတွေမှာဖော်ပြပါတယ်။အသက်30ကျော်အရွယ်ဟမ်ဇာ ဘင်လာဒင်ဟာတေဆုံသွားပြီလို့အမျိုးမဖော်လို့တဲ့အစိုးရရရှိတွေကဗုဒ္ဓထင်မှာပြောကြောင်း MBC သတင်းဌာနကပထမဆုံးစတင်ကြေညာပါတယ်။အဲ့ဒီနောက်မှာတော့ New York Times ကတားဖြစ်သူဗလာရီဟာလွန်ခဲ့တဲ့နှစ်ကအမေရိကန်နေပါဝင်ခဲ့တဲ့စစ်စင်ရေးအတွင်းတည်ဆုံခဲ့တယ်လို့ဖော်ပြပါတယ်။ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကသူတည်ကြောင်းတိတိကျကျအတိပြုမပြုပေးနိုင်တယ်လို့အသေးစိတ်ပြောဆိုတာမျိုးလည်းမရှိပါဘူး။ Hamza Bin Laden ကိုအသေးဒါမှမဟုတ်ဖမ်းဆီးဖို့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာတတန်းစုချီးမြှင့်မဲ့အကြောင်းအမေရိကန်ကကြေညာထားတာပါ။ 9/11 လို့ခေါ်တဲ့ September 2000တခုနဲ့စက်တင်ဘာ17ရက်နေ့ကနယူးယောက်ကမ္ဘာကုန်သွယ်ရေးအဆောက်အအုံတစ်ခုလေးနဲ့ဖောက်တိုက်ဖောက်ပြီးဖြစ်စီခြင်းတော့ကဘန်လာဒင်ဟာတားဖာနှစ်ဦးအတူရှိနေခဲ့ကြတာပ
ါနောက်ဆုံးရသတင်းတွေကိုခူအောင်လွေဦးနဲ့ခူဇော်ဝင်းနိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနောက်ဆက်နိုင်သလိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေလည်းနောက်ဆုံးရသတင်းတွေကိုပြန်လည်နောက်ဆက်ဖတ်ရှုနိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့လွှတ်တော်မှာဒီနေ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေဆွေးနွေးခဲ့တဲ့အကြောင်းကိုပြောပြကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအဝေးခန်းစားနဲ့ပတ်သက်လို့ဒီနေ့လွှတ်တော်အတွင်းမှာအပြင်းထန်ဆွေးနွေးခဲ့ကြပြီးတော့အတိုက်ခံပါတီတွေဘက်ကတော့ဒီပူးပေါင်းကော်မတီလှုပ်ဆောင်မှုဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့မညီဘူးဆိုပြီးတော့ကန့်ကွက်ခဲ့ကြပါတယ်။နိုင်ငံသားတချို့ကတော့ဒါဟာအနာရပါတီနဲ့တက်မတော်ကြားကနိုင်ငံရေးကစားကွက်လို့ယူဆပုံရပါတယ်။ဒီနေ့လွှတ်တော်ဆွေးနွေးချက်တွေနဲ့ပတ်သက်လို့တော့မမေခါကစူးစီးတင်ပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုတဖြည်းဖြည်းရှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီပူးပေါင်းကော်မတီရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးထောက်ခံမှုတွေရောကန့်ကွက်မှုတွေပါရှိနေတာပါ။တိုင်းရင်းသားတွေဘက်ကတော့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်ခံစားခွင့်တွေအတွက်အာဏာရ NLD ပါတီဘက်ကကိုတက်မတော်ဘက်ကပါစဉ်းစားပေးဖို့လိုအပ်တယ်လို့ထောက်ပြကြတာတွေရှိပါတယ်။ပူတွဲအစီရင်ခံစားအဆိုပြုချက်တွေအပေါ်မှာဆိုရင်လေတိုင်းရင်းသားပါတီရဲ့ပြင်ဆင်ရေးအဆိုပြုချက်ကပိုများပါတယ်။ဒါပေမဲ့လေဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးကစားကွက်လားဆိုပြီးတိုင်းရင်းသားတွေဘက်ကတန်တရားရှိနေတာတွေလည်းတွေ့ရပါတယ်။ရခိုင်မျိုးသားပါတီကဥဖေတန်းကတော့စစ်မနေဖက်ဒရယ်စနစ်ကိုတွားနိုင်ဖို့လိုအပ်နေပြီလို့ထောက်ပြလာခဲ့တယ်လို့နိုင်ငံရေးကစားကော့တွေထပ်မကစားကြဖို့လက်ရှိအာဏာရပါတီကိုရောတက်မတော်ကိုပါတောင်းဆိုသွားခဲ့ပါတယ်
။သွေးချောင်းစီးတဲ့စစ်ပွဲတွေကိုရပ်ပြီးငင်းချားတဲ့ပြည်တော်စုကြီးကိုတိဆောက်ရှင်နေဆိုရင်ပြည်내များကိုမဖြစ်စလောက်လုတ်ပိုင်ခွင့်တွေပေးထားပြီးတော့လက်ရှိဖွဲ့စည်းပုံအုပ်ချုပ်ပုံနဲ့ဆက်သွားလို့မရပါဘူး။ဖက်ဒရယ်တွေကိုရဲရဲဝံ့ဝံ့ဖွင့်ပေးဖို့လိုပါတယ်။ကျွန်တော်အခုမြင်တွေ့ရတာကလွှတ်တော်ထဲမှာဆွေးနွေးမှုတွေတော့မဆက်ရသေးဘူး။အပြင်မှာအစိမ်းရောင်အနီရောင်အုပ်စုတွေကလမ်းပေါ်မှာပွဲဆူနေကြပါပြီ။ပြည်သူသဘောထားဆိုတာနဲ့ပါတီအဖွဲ့အစည်းတွေရဲ့မဲဆွယ်မှုပုံရိပ်တွေနဲ့ပို့ပြီးတော့တူနေပါလေ။လွှတ်တော်ကိုနိုင်ငံရေးစင်မြင့်မဲဆွယ်စင်မြင့်အဖြစ်အသုံးမချမိကြဖို့အားလုံးကိုတပိပေးတိုက်တွန်းနေကိုလျှောက်ရပါတယ်ခင်ဗျာ
။အဖွဲ့ဝင်45ဦးပါဝင်တဲ့ပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဆိုတဲ့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်ထောင်စုလွှတ်တော်ကိုပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့တာပါ။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ခံယူထားကြောင်းနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပ ူးပေါင်းကော်မတီမှပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတောင်အေးကတော့ပြင်ဆင်ရေးပူးပေါင်းကော်မတီလှုပ်ဆောင်မှုတွေဟာဖွဲ့စည်းပုံပါပေါ်ပြပြဋ္ဌာန်းချက်တွေနဲ့ကိုက်ညီမှုမရှိသလိုဒုတော်ဝင်အရေး၃ပါးကိုလိုက်နာဖို့တတိပေးပြောဆိုသွားခဲ့ပါတယ်
။ခွင့်ပြုမယ်ဆိုရင်ဒီအစည်းအဝေးမှာပါတဲ့3965ချက်ကိုကြောင်းကျိုးဖော်ပြခြင်းနဲ့တကွတန်တိုင်းနိုင်ငံကပြည်သူတွေကိုချပြပေးဖို့တောင်းဆိုပါတယ်ဥပဒေနဲ့မညီတဲ့ပူပေါင်းကော်မတီရဲ့အစီအကံစာကိုပယ်ဖျက်ပေးပါရန်ပြင်ဆင်လိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တရက်ရက်ကိုဒုတော်ဝန်ရေသူမှဥထိတ်ထားလျက်ဥပဒေနဲ့အညီကျွန်တော်တို့တွေအားလုံးဝိုင်းဝန်းပြင်ဆင်နိုင်ရေးညှိနှိုင်းဆောင်ရွက်ပေးကြပါလို့လေးစားစွာတိုက်တွန်းရင်းညီကုပ်ချော့ပါရခင်ဗျာ
လွှတ်တော်တွင်မှဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခြေအတင်ဆွေးနွေးနေချိန်မှာပဲလွှတ်တော်ပြင်ပမှာတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြတ်တဲကြောင်း90ရွေးကောက်ပွဲအနိုင်ရအမတ်အချို့ဥဆောင်တဲ့ညီညွတ်သောမျိုးသားဒီမိုကရေစီအဖွဲ့ကတရားလွှတ်တော်ချုပ်ကိုစာကြွန်လွှာတင်ခဲ့တဲ့အပေါ်တရားလွှတ်တော်ချုပ်ကလည်းဒါကိုကြားနာစစ်ဆေးဖို့လက်ခံထားပါတယ်ဒီလိုတင်ပြတာနဲ့ပတ်သက်လို့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ကဦးဒေးဗစ်လာမြင်ကဒ
ီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံတော်ဘယ်လိုမှဟာလားဟိုမရှိဘူးဆိုတဲ့ဥပဒေရဲ့ဗျာကျွန်တော်တို့ဒီနိုင်ငံရဲ့တိုးတက်ထင်ကြီးမှုမှုကိုအဲ့ဒါညီငယ်နဲ့ပတ်သက်တဲ့ကိစ္စဆက်ကြရမယ်တက်တယ်လို့အဟာဒါနောက်ချက်ဖြစ်ပြီးအဒီလိုဥပဒေကကျွန်တော်မလွဲမသွေပြင်ပြမယ်ဖြစ်ဆက်ရတယ်ပြင်လို့မရရင်လည်းကျွန်တော်အပြည့်ရမှာပဲဒါကိုပြင်လို့မရပြင်နေပြင်ချင်တဲ့ကိစ္စမှာအပြည့်ရဆဲတဲ့ကိစ္စရောကျွန်တော်ဖိနေတဲ့လိုက်ပြောနေတာဟာကျွန်တော်နိုင်ငံရဲ့တိုးတက်ထင်ကြီးမှုနိုင်ငံရဲ့ကျွန်တော်တို့အရေးကြီးပေါ့ဖို့တက်ကိုဟာလားကျွန်တော်အဟာဒါလိုရတယ်ဗျာ
တွတ်တော်ရင်းမှာတော့တင်တင်ထားတဲ့ပူတွဲကော်မတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်အစီရင်ခံစာပေါ်တွတ်တော်ရင်းအကျိတ်အနယ်ဆွေးနွေးမှုတွေရှိနေတာကြောင့်နောက်ဆုံးမှာမဲခွဲဆုံးဖြတ်မဲ့အလားအလာရှိနေတယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကယူဆထားကြပါဗျ။အဆိုပြုချက်တွေကိုမဲခွဲလက်ခံတာမဟုတ်ပဲအစီရင်ခံစာတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့လက်ခံတဲ့သဘောလို့ပြောပါဗျ။ဒါပေမဲ့လည်းဒီအစီရင်ခံစာကိုဘလို့အကောင့်ထည့်ဖို့မလဲ။ဖွဲ့စည်းပုံပြင်ဆင်ရေးဒီအဆိုပြုချက်တွေကိုဘလို့စူးစီးပြီးဘလို့မူကြမ်းဆွဲမလဲဆိုတဲ့အသေးစိတ်တွေအပေါ်မှာဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဖြစ်ရတဲ့နောက်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံနဲ့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုမချာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုအလဲပေးခြင်းပါတယ်။ကုလသမဂ္ဂဝန်ထမ်းနေနဲ့တကွာထိုင်းမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့တွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်အခြေစိုက်ထားတဲ့အဖွဲ့အစည်းတွေရှိရာကိုလာရောက်လေ့လာခဲ့ကြသလိုမိဘမဲ့ကြီးအားတွေကိုလည်းတွားရောက်ကြည့်ရှုခဲ့တာမှာ Social Action for Women စောအဖွဲ့ကိုလည်းလာရောက်လေ့လာသွားကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေစိုက်ပြည်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ခြောက်ခိုင်းဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့များမြန်မာဘက်ကပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ UNICEF မြန်မာကတာဝန်ရှိသူတွေဟာဇူလိုင်လ31ရက်နေ့ကထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့အဖွဲ့အစည်းတွေကိုလာရောက်လေ့လာခဲ့တာပါဒီလေ့လာမှုတွေအတွင်းမြန်မာနိုင်ငံသားမိဘတွေဆွန့်ပစ်သွားတဲ့မိဘမဲ့ကလေးကလေးကိုလည်းလာရောက်ကြည့်ရှုခဲ့ပြီးကလေးတွေရဲ့အခြေအနေတွေကိုလာရောက်မေးမြန်းခဲ့ပါတယ်ထိုင်းမြန်မာနှစ်ဖက်လုံးကအစိုးရကိုယ်စားလှယ်တွေလာရောက်ကြည့်ရှုခဲ့တဲ့အပေါ်ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဘုတ်မှန်ပါဖြစ်တဲ့မစ်ဖုန်ထောင်းကအခုလိုပြောပြပါတယ
်ကျွန်တော်အဲ့ဒါလေ့လာအစဉ်ကနှစ်ဖက်စလုံးပုံပြီးကောင်းတော့ပါနော်အမဟုတ်လည်းနှစ်ဖက်စလုံးထိုင်းလည်းဘလို့ကူညီရမယ်ပမာလည်းဘလို့လေကူညီကြရမှာပေါ့နော
်ကလေးနဲ့အမျိုးသမီးကူညီဆောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလူ့ခွင့်ရေးရှင်နေမစ္စတာစူရဖုန်ကတော့ထိုင်းနယ်စပ်မှာဒုက္ခရောက်နေတဲ့ကလေးတွေကိုကူညီခဲ့တာဟာလူသားချင်းစာနာတဲ့စိတ်နဲ့ကူညီခဲ့တာဖြစ်ပြီးထိုင်းနဲ့မြန်မာဘယ်အစိုးရကမှတာဝန်ယူခိုင်းနေတာမဟုတ်ကြောင်းတစ်ဖက်အစိုးရတွေအနေနဲ့ရှေ့ဆက်ပြီးဒုက္ခရောက်တဲ့ကလေးတွေကိုပုံမကောင်းမွန်တဲ့အစီအစဉ်တွေနဲ့ကြီးရှုမှုတွေလုပ်နိုင်ဖို့အတွက်မျှော်လင့်ကြောင်းပြောဆိုသွားခဲ့ပါတယ်။မလို့စင်မှာတော့မြန်မာဘက်ကကိုယ်စားလှယ်တွေအနေနဲ့လေးလာမှုလုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတချို့ကလေးတွေနေရပြန်နိုင်ဖို့မိသားစုတွေနဲ့တွေ့ဆုံနိုင်ဖို့တွေကတော့ကူညီမှုတွေလုပ်နိုင်အောင်ကြိုးစားသွားမယ်ဆိုပြီးပြောဆိုသွားပါတယ်မြန်မာဘက်ကကိုယ်စားလှယ်တွေပြောကြားချက်နဲ့ပတ်သက်လို့မစ်ဖုန်ထောင်းကတော့အခုလိုပြောပြပါတယ
်အဲ့လိုပါကလေးလေးတောက်ချီဟာမန်းနေကတော့ချင်းနေရပါတော့မျိုးတို့ပြောလာဘာမှပြီးမပြန်ချင်းလာအဲ့လိုပါနော်ကလေးကိုမစ်နေနေခွန်ပြတော့
နိုင်ငံအစိုးရလူသားအရင်းမြစ်ဌာနတွေပူးပေါင်းပြီးနေဆက်မှာဒုက္ခရောက်နေသူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာလေ့လာတဲ့ခရီးစဉ်ဖြစ်ပြီးမြန်မာဘက်ကကိုယ်စားလှယ်တွေဟာမဲဆောက်စေယုံကြီးနဲ့မဲဆောက်လွေမှုကြီးကြပ်ရေးဌာနတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းလူသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးရဆောက်ရှောက်မှုပေးနေတဲ့နေတော်စည်းကမ်းဟာအနှစ်30ကျော်ပြီဖြစ်သလိုမိဘမဲ့ကလေးအတွက်ခရီးဖွင့်ထားတဲ့စောအဖွဲ့ကြီးဟာလည်းကလေးနဲ့အမျိုးသမီးတွေကိုအကူအညီပေးခဲ့တာဟာအနှစ်20ခန့်ကျော်ပြီဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမသတင်းပေးပို့ခဲ့တာပါ။အခုတော့လာမယ့်စနေညတိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုအသိပေးကြပါမယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကျင့်စဉ်ရေးကအစဗကန်ဒေတာကိုကမ္ဘာရေကြီးမှုအငွေနှင့်စည်ရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြရပါတယ်။မြန်မာနိုင်ငံမှာပြည်လဲတင့်မြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းချာတဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲ။သဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။တော်ရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာဖော်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသောရင်းနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုယနေ့ခုနှစ်နာရီတိုက်ရိုက်အတန်လွန့်ပေးနေပါတယ်အခုတခါတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြချင်ပါတယ်ဗိုလ်ထုနဲ့ညာကလှုပ်တဲ့ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းနေကြစကားစစ်ထိုးပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာတခြားပြိုင်ဘက်၉ယောက်ကမကြာခဏဝေဖန်ထိုးနှက်တာကိုအခံရဆုံးဖြစ်ခဲ့ပါတယ်ဒါပေမဲ့မစ္စတာဘိုင်ဒန်ကလည်းသူ့ဘက်မှာဝေဖန်ချက်တွေကိုချက်ချင်းတုံ့ပြန်ခဲ့သလိုနောက်နေ့ရွေးကောက်ပွဲမှာသမ္မတဒေါ်ထရမ့်ကိုအနိုင်ယူဖို့သူသားလင်အကောင်းဆုံးအနေထားမှာရှိသူဖြစ်တယ်ဆိုတာအခိုင်အမာပြောကြားလိုက်ပါတယ်ဒီမိုကရက်တစ်စကားစစ်ထိုးပွဲဒုတိယညအကြောင်းကိုတော့ဂျင်မလုံးကသတင်းပေးပို့ထားပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒက်ထရိုက်မြို့မှာလုပ်တဲ့စကားစစ်ထိုးပွဲဟာဘိုးဘီတက်ဝင်လှူရှားခဲ့ပြီးတော့လက်ရှိတစ်ပြေးနေတဲ့ဂျိုးဘိုက်တန်ကိုသူ့ရဲ့ပြိုင်ဘက်တွေကဂျမိုင်းဆောင်ဆောင်မှုဥရုယာတီပြောင်းလဲမှုနဲ့ရာဇဝတ်တရားစီရင်ရေးပိုင်းတွေမှာဝေဖန်ထိုးနှက်ကြပါတယ်ဒါပေမဲ့ဘိုက်တန်ကလည်းသူတို့ကြားမတူညီတဲ့ဂျမိုင်းဆောင်ဆောင်မှုစီစဉ်တွေပေါ်ကယ်လီဖိုးနီးယားတက်လွတ်တော်မှကမလာဟဲရစ်အပါအဝင်ဝေဖန်သူတွေကိုပြန်ပြီးတုံ့ပြန်ပါတယ
် And to be very blunt and to be very straightforward you can't
ဦးမွေးလင်းလင်းနဲ့ဒါလိုပြောရမယ်ဆိုရင်တော့သမ္မတထရန့်ကိုသူ့အစီအစဉ်နဲ့ပတ်သက်လို့ဟိုလိုလိုဒီလိုလိုပြောပြီးအနိုင်ယူလို့မရနိုင်ပါဘူ
း So I think that you should really think about what you're saying but be reflective
ကိုဘာပြောတယ်ဆိုတာသေချာစဉ်းစားသင့်တယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့သေချာသုံးသပ်ပြီးနားလည်ဖို့ကအမေရိကန်လူထုဟာကျန်းမာရေးဆောက်ရှောက်မှုလိုချင်ကြပြီးတော့အဲ့ဒါကိုရဖို့ကုန်ကြစရိတ်ကအတားအဆီးဖြစ်တာမျိုးမလိုချင်ကြပါဘူး
လူဝင်မှုကြီးကြပ်ရေးပိုင်းနဲ့ပတ်သက်လို့လည်းအိုဘားမားအစိုးရဝန်ကြီးဟောင်းဟူလီယန်ကက်စထရိုနဲ့ဘိုင်ဒန်တို့အခြေတင်ပြောကြပါတယ်။ကက်စထရိုကနေဆက်ကဝင်လာတဲ့ရွှေပြောင်းသူတွေကိုအရေးယူတာမျိုးမလုပ်စေချင်ပါဘူး။မစ္စတာဘိုင်ဒန်ကအဲ့ဒါကိုလက်မခံပါဘူး
။ If you cross the border illegally, you should be able to be sent back.
နေဆက်ကနေတရားမဝင်လာတဲ့ဆိုရင်ခင်ဗျားကိုပြန်ပို့ရမှာပါပဲ။အဲ့ဒါကယာဆွေးမှုပါ
First of all, Mr. Vice President, it looks like one of us has learned the lesson.
ဒုသမရခင်ဗျာပထမဆုံးပြောချင်တာကကျွန်တော်တို့တဲကတဦးဟာအတိတ်ကိုသင်ခန်းစာယူခဲ့ပြီးတဦးကတော့သင်ခန်းစာမယူသေးပါဘူ
းလူငန်းဝင်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးနှစ်တော်ကြာတော့ကဘိုင်ဒန်ပြောခဲ့ဘူးတော့ကိုနယူးယောက်အထက်လွှတ်တော်မှ Kirsten Gillibrand ကအဝေးပန်ပါတယ
် Most women have to work to provide for their kids. Many women want to be working to provide
for their families. အမျိုးသမီးများစုဟာသူတို့ကလေးတွေအတွက်အလုပ်လုပ်ရပါမယ်အမျိုးသမီးအများပြားဟာသူတို့လူမှုအဝင်းအဝိုင်းကိုအထောက်အကူဖြစ်စေဖို့အလုပ်လုပ်ချင်ကြပါတယ်အဲ့ဒါကိုအခုမယုံနာလား ဓမ္မမဟုတ်အရင်တုန်းကပြောခဲ့တာဘာကိုဆိုလိုတာပါလဲ
I was deeply involved in making sure the equal pay amendments I was deeply involved in all these things
သူညီလာသာဆိုင်ရာပြည်စင်ပြည့်စွက်ချက်ဒီမှာကျွန်တော်ထဲထဲဝင်ပါဝင်ခဲ့ပါတယ်အဲ့ဒါတွေအလုံးနဲ့ပတ်သက်လို့ထဲထဲဝင်ပါဝင်ခဲ့တာပါကောလိပ်ကျောင်းတွေမှာမြို့သူတွေပေါ်ပို့ပြီးတော့လေးသားသားပြုမှုကို is on us ဆိုပြီးချက်ကိုကျွန်တော်တင်ခဲ့ပါတယ်စာဂူးစ်တက္ကသိုလ်ကိုကျွန်တော်လည်းဒီခင်ဗျာပါလာခဲ့ပြီးတော့မြို့သူတွေကိုဒန်းတူညီမြပြုမှုဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဆရာထက်သနာတိတ်ကိုကောင်းတယ်လို့ပြောခဲ့ပါတယ်ခင်ဗျာအခုသမ္မတရွေးကောက်ပွဲဝင်ကျင်ကြမှာဘာဖြစ်သွားလဲဆိုတော့ကျွန်တော်နားမလည်ပါဘူ
းဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေတယောက်နဲ့တယောက်တိုက်ခိုက်တာမရှိတဲ့အချိန်တွေမှာတော့သမ္မတထရမ့်ကိုအပြင်းထန်ဝေဖန်ကြပါတယ်ဒီတက်မှာကော်လိုရာဒိုအထက်လွှတ်တော်အမတ်မိုက်ကယ်ဘန်နက်လည်းအပါအဝင်ပ
ါ We've been consumed by a president who frankly doesn't give a damn
ခင်ဗျာကလေးတို့ပဲဖြစ်ဖြစ်ကျွန်တော်ကလေးတို့လည်းဖြစ်ဖြစ်လောကကယူမဆိုင်တဲ့သမဏကြောင့်ကျွန်တော်တို့အချင်းကြီးကုန်လာပါတယ်သမဏခင်ဗျာကလေးရစာသင်ခန်းထဲမှာပဲရှိရအောင်လေလောင်ရင်ထဲမှာထည့်ထားမှာမဟုတ်ပါဘူ
းလူမျိုးရေးနဲ့မတူကွဲပြားမှုတွေနဲ့ပတ်သက်ပြီးသမဏဆန်တိတ်မကြခင်ကပြောခဲ့တာတွေပေါ်မစ္စတာဘိုင်ဒန်ကလည်းဝေဖန်ပါတယ
် So Mr. President let's get something straight we love it
သမဏခင်ဗျာတဲ့တဲ့ပြောကြအောင်ပါဒါကိုကျွန်တော်တို့ကြိုက်ပါတယ်ခြံထားမှာမဟုတ်ပါဘူးကျွန်တော်ဆက်ရှိနေမှာဖြစ်ပြီးခင်ဗျားလက်ထဲထည့်ထားမှာမဟုတ်ဘူးဆိုတာသိကြပါတယ
်လာမယ့်စက်တင်ဘာလမှာဒီမိုကရက်တွေနောက်တစ်ကြိမ်စကားဆက်ထိုးကြအောင်မှာဖြစ်ပြီးအဲ့ဒီခါကြရင်တော့ပိုးပြီးတင်းကျပ်တဲ့သမတ်ချက်တွေရှိလာမှာမို့စကားဆက်ထိုးပွဲပါခွင့်ရသူပိုနှဲသွားနိုင်ခြင်းရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒီမှာပိုင်းကနေဂျာတော်ရင်းနဲ့ညနေခင်းအစီအစဉ်တွေကို line လို့မြို့7925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ် PP ချင်းမှာပဲဗီဒီယိုရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ 9:00 ကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အခုတော့ channel သေးတဲ့အချိန်အတွက်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးမှာဖြစ်ပါတယ
်။ Nationalist American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်တဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ဟာပါတီတွင်းကပြန်ပြတ်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးဝဲမှာပြန်လည်ထိုးနှက်ခဲ့ကြပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့ကြောင့် Michigan ပြည်နယ် Detroit မြို့က Democratic ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုခဲ့တာပါ။ဤရနိုင်ငံခြားရေးဝန်ကြီးပေါ်အမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်တဲ့ကိစ္စကလေးဆန်တဲ့လောက်ရဖြစ်တဲ့အကြောင်းဤရန်သမ္မတဟာဆန်ရူဟာနီကဒီနေ့ပဲပြောလိုက်ပါတယ်။ကျွတင်ကသက်ချက်တွေမထားပဲအမေရိကန်ကဤရန်နဲ့ဆွေးနွေးလိုတယ်လို့ပြောနေပေမဲ့နိုင်ငံခြားရေးဝန်ကြီးကိုတန်ခတ်အရေးယူလိုက်တာဖြစ်တဲ့အကြောင်းရုံးမြင့်တညာကပြောတဲ့မင်းကွန်းထဲမှာဤရန်သမ္မတကထည့်သွင်းပြောဆိုသွားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ထိုင်းနိုင်ငံမှာရောက်နေပါတယ်။မြောက်ကိုရီးယားကပက်ထင်းတက်တုံးစမ်းသပ်ပြလုပ်ပြီးနိုင်ပိုင်းချံမှာပဲအာဆီယံဆွေးနွေးပွဲတွေကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အချက်တင်းနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းနဲ့ရရှိပြည်နယ်နဲ့ဝိုင်းဝန်းကြိုးပမ်းသွားကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကအရှိတောင်အရှက်နိုင်ငံများအသင်းအာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်ကချင်းနေပြီဆိုရင်ကြောင်းပြဿနာတွေအတွက်ရေရှည်ဖြေရှင်းနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကြိုးပမ်းသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်စ်ဘိန်းကပြောဆိုခဲ့တာပ
ါ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီယိုဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ 9mm 16.19 နဲ့25ရုပ်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.